မင်္ဂလာညနေခင်းပါရှင်2018ခုနှစ်ဧပြီလ3ရက်အင်္ဂါနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19 19နဲ့25တို့ကနေကြားရိုက်ဖန်ယူနိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မသင်္ကီထိုက်ပါရှင်။ရုရှားသမ္မတနဲ့အမေရိကန်သမ္မတအင်ပီရိုမှာတွေ့ဆုံဆွေးနွေးဖို့သမ္မတထရန့်ကကန့်လှမ်းလိုက်ပါတယ်။ရိုဟင်ဂျာတွေသူယူဆရသူတွေလိုက်ပါလာတဲ့ဆက်လီကိုပင်လယ်ပြင်မှာမလေးရှားကတားဆီးလိုက်ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့မိုက်ဤတန်းစင်နဲ့အတူကြီးညာပါမယ်ရှင်
။အခုညနေခင်းသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ဘင်္ဂလားဒေ့ရှ်ကမြန်မာပြည်ကိုပြန်ပို့မဲ့လူ 8,000 ကျော်ကိုစီစစ်ပြီးလူ 800 ကိုပြန်လက်ခံဖို့မြန်မာဘက်ကအတည်ပြုပါတယ်။တောင်ကိုလေတပ်စခန်းကပြတ်ကျခဲ့တဲ့လေ့ကျင့်ရေးလေရင်နဲ့ပတ်သက်လို့တော့ဒီလိုသိရမှာပါ
။ကျွန်တော်တို့ဒီကကြေးရွာပရိဒါကားနဲ့ပေါ့နော်။သူ့ကိုဝိုင်းဝန်းဆွဲထုတ်မပြီးတဲ့ခါကျတော့ပါဒီဆမာယာစစ်စေးကိုပေါ်ပို့လိုက်တယ်။
ကျေးရွာအုပ်ချုပ်ရေးမှူးရဲ့ပြောကြားချက်နဲ့အတူနားဆင်ရမှာပါရှင်။တခါ Facebook စာမျက်နှာကနေရိုဟင်ဂျာမွတ်စလင်အရေးလွှဲမှားတဲ့လှုံ့ဆော်မှုတွေရှိနေတဲ့အကြောင်း Facebook ကုမ္ပဏီရဲ့အမှုဆောင်ညွှန်ကြားရေးမှူးချုပ်ရဲ့ပြောပြချက်ကိုလည်းထုတ်လွှင့်ပေးသွားပါမယ်ရှင်။ဒီလိုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်းဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကီထိုင်းနဲ့မတ်ဤတန်စင်တို့ပြောပြပေးပါမယ်ရှင်။
ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံဆွေးနွေးပွဲကျင်းပနိုင်တဲ့နေရာအဖြစ်အင်ပီရိုကိုသမ္မတအမေရိကန်သမ္မတဒိုနယ်ထရန့်ဘက်ကအဆိုပြုထားတဲ့အကြောင်းအင်ပီရိုပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကပြောဆိုပါတယ်။ခေါင်းဆောင်တို့ဦးကြားမတ်လ20ရက်နေ့ကတယ်လီဖုန်းဆက်သွယ်မှုအတွင်အခုလိုအဆိုပြုလိုက်တာပါ။ဒီတယ်လီဖုန်းဆက်သွယ်မှုနောက်ပိုင်းမှာတော့သမ္မတထရန့်ကရုရှားခေါင်းဆောင်ပူတင်နဲ့တိတ်မကြခင်ကာလမှာတွေ့ဆုံနိုင်ဖို့မျှော်လင့်တယ်လို့ပြောဆိုခဲ့တာပါ။အင်ပီရိုပြောခွင့်ရဆာရာဆန်ဒါစ်ကတော့လောလောဆယ်အသေးစိတ်ပြောဖို့မရှိသေးဘူးလို့မနေ့တနင်္လာနေ့ကသတင်းထောက်တီကိုပြောပါတယ်။အမေရိကန်သမ္မတအင်ပီရိုမှာရုရှားသမ္မတပူတင်နဲ့ဆွေးနွေးဖို့ဆိုတဲ့အစီအစဉ်ကိုသမ္မတထရန့်ဘက်ကအဆိုပြုခဲ့တာလို့လဲရုရှားသမ္မတနန်တော်ခရင်မလင်ပြောခွင့်ရကပြောပါတယ်။သမ္မတထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့နဲ့ရုရှားကြားပတ်သက်ဆွေးနွေးမှုဖြစ်နိုင်ခြေတွေကိုအထူးစုံစမ်းရေးမှုကစစ်ဆေးနေတာနဲ့အတူအမေရိကန်သမ္မတထရန့်အနေနဲ့လည်းအနီးကပ်စောင့်ကြည့်ခံရတာဖြစ်ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတထရန့်အနိုင်ရရေးလှုပ်ရှားမှုကိုရုရှားသမ္မတပူတင်ကညွှန်ကြားခဲ့တာလို့အမေရိကန်ထောက်လှမ်းရေးအသိုင်းအဝိုင်းကကောက်ချက်ချထားတာဖြစ်ပါတယ်။သမ္မတထရန့်ဘက်ကတော့ရုရှားနဲ့သူ့ရဲ့စီးပွားရေးအဖွဲ့ချာပူးပေါင်းကြံစည်ခဲ့တာမရှိဘူးလို့ပြောဆိုထားတာပါ။အမေရိကန်နဲ့ရုရှားခေါင်းဆောင်တို့ကြားမတ်လ20ရက်နေ့တယ်လီဖုန်းဆက်သွယ်ပြောဆိုမှုနောက်ပိုင်းနိုင်ငံဆက်ဆံရေးမှာပို့ပြီးတော့ရှုပ်ထွေးလာနေပါတယ်။ပြည်တယ်နိုင်ငံမှာရုရှားတရှူဟောက်အစိတ်ခတ်ခံရမှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကရုရှားကောင်စစ်ဝင်ရုပ်တစ်ခုကိုပိတ်ပစ်ပြီးရုရှားတန်တမန်60ကိုနိုင်ငံတွင်းကထွက်သွားဖို့အမေရိကန်ကအမိန့်ထုတ်ခဲ့တာပါ။ရုရှားဘက်ကလည်းအမေရိကန်ကောင်စစ်ဝင်ရုပ်တစ်ခုကိုပိတ်လိုက်ပြီးအမေရိကန်တန်တမန်တွေကိုနိုင်ငံတွင်းကနေထွက်ခွာသွားဖို့တုံ့ပြန်ဆောင်ရွက်ခဲ့ပါတယ်ရှင်။
ဒီကိုတင်သွင်းလာတဲ့အမေရိကန်ကုန်ပစ္စည်းတချို့ပေါ်တရုတ်ဆိုရကသွင်းကုန်ခွန်25ရာခိုင်နှုန်းကျော်တိုးမြင့်လိုက်ပါတယ်။ဒေါ်လာတန်း3000ပမာဏရှိတဲ့အမေရိကန်ကုန်ပစ္စည်းတွေပေါ်သွင်းကုန်ခွန်တိုးမြင့်လိုက်တဲ့တဲမှာဝက်သားသစ်သီးနဲ့တခြားကုန်ပစ္စည်းတွေလည်းပါဝင်ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့နောက်ပိုင်းမှာတရုတ်ဗန္ဓာရေးဝန်ကြီးဌာနကသွင်းကုန်ခွန်ကိုကျင်းပခဲ့တာဖြစ်ပြီးတော့နောက်တနည်းဧပြီလ2ရက်နေ့တင်းလာနေ့မှာပဲချင်းချင်းတက်ရောက်ပါတယ်။တင်းလာနေ့တုန်းကအမေရိကန်စတော့ရှယ်ယာဈေးကွက်တချိန်ထိုးထိုးချပြီးတဲ့နောက်တနည်းဒီကနေ့မှာတော့အာရှနဲ့ဥရောပဈေးကွက်တွေလည်းကျဆင်းလာတာတွေ့ရပါတယ်။မိတ်ကတမထရမ့်က Amazon Online ဈေးကွက်ကိုနောက်ထပ်တိုက်ခိုက်ပြောဆိုမှုတွေလုပ်ခဲ့တာနဲ့ကုန်သွယ်ရေးစစ်ပွဲဖြစ်လာမှာစွန့်ရတဲ့အနေအထားမှာအမေရိကန်ရဲ့တရုတ်ကုန်ပစ္စည်းတွေအပေါ်အခွန်တိုးမြင့်လာတဲ့ပတ်သက်ပြီးတော့တရုတ်ကအမေရိကန်သွင်းကုန်တွေအပေါ်အခွန်တိုးကောက်ပြီးပြန်တုံ့ပြန်ခဲ့တဲ့နောက်မှာဒီလိုစတော့ဈေးကွက်တွေကျဆင်းလာတာလည်းဖြစ်ပါတယ်။ဈေးပိတ်ချိန်မှာတရုတ်ရှန်ဟိုင်းစတော့ဈေးကွက်အညွန့်ကိန်း3.84 ရာခိုင်နှုန်းကျဆင်းသွားပြီးတော့ဂျပန်နီကေးစတော့ဈေးကွက်အညွန့်ကိန်းတစ်ဝက်လောက်ကျဆင်းသွားပါတယ်။ဟောင်ကောင်ဟန်ဆန်ဈေးကွက်ကဒီနေ့နေ့လယ်မှာတော့25ရာခိုင်နှုန်းလောက်ပြန်ပြီးတော့ပြန်နလန်ထူလာပါတယ်။အစောပိုင်းမှာတော့ဗြိတိန်နဲ့ဂျာမနီစတော့ဈေးကွက်တွေကျဆင်းနေကြတာဖြစ်ပါလေ။အမေရိကန်ဒေါင်းဂျုန်းဈေးကတင်းလာနေဈေးပိတ်ချိန်မှာ 1.9 ရာခိုင်နှုန်းကျဆင်းသွားတာပါ။ S&P အညွန့်ကိန်းကလည်း900ကျပြီးတော့ 2.3 ရာခိုင်နှုန်းကျဆင်းခဲ့တယ်လို့ NASDAQ ကလည်းဈေးပိတ်ချိန်မှာ300ခိုင်နှုန်းလောက်ကျဆင်းသွားပါတယ်။ ဒါမှထရမ့်ဟာပြီးခဲ့တဲ့ရက်ပိုင်းတွင်မှာပဲအမေဇွန်ကိုတုံးချိန်လောက်ဝေဖန်ဖြစ်တင်ခဲ့တာပါအမေဇွန်တီထောင်သူဂျက်ဖ်ဘီဇော့စ်ဟာဝါရှင်တန်ပို့စ်သတင်းစာကိုလည်းပိုင်တဲ့သူဖြစ်ပြီးတော့အဲ့ဒီသတင်းစာကထရမ့်နဲ့သူ့အစိုးရအဖွဲ့နဲ့ပတ်သက်ပြီးတော့ရေးထားတဲ့သတင်းတွေဟာထရမ့်ကိုမကြားခဏပဲဒေါသထွက်စီခဲ့တာလည်းဖြစ်ပါတယ်
ဘိုအမေရိကတိုင်းနိုင်ငံတွင်ကနေရွှေ့ပြောင်းဝင်ရောက်လာသူတွေတဲကအရေးချင်းပြစ်မိသူတွေကိုဒုက္ခသည်ဖြစ်သတ်မှတ်ပေးဖို့ကံလန်ထားတဲ့အကြောင်းမက္ဆီကိုအစိုးရကပြောပါတယ်။ဒီရွှေ့ပြောင်းနေ့အရေးကြောင့်မဲအမေရိကန်ရဲ့နေဆက်တီတင်းကျပ်ဖို့လိုအပ်ချက်နဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကတွစ်တာလူမှုကွန်ရက်မှာရေးသားခဲ့တာပါ။မက္ဆီကိုပြည်ထောင်စုနဲ့နိုင်ငံခြားရ ဒီလိုတို့ကအများစုဖြစ်တဲ့အကြောင်း2021ခုနှစ်ကစလို့ရွှေပြောင်းဒေါ်လာ
လူပေါင်းတစ်ထောင်တရာလောက်ပါတဲ့ရွှေပြောင်းဒေါ်လာတို့အဖွဲ့ကိုဦးဆောင်တဲ့နေဇီမချလူတို့အဖွဲ့ကတော့အမေရိကန်နဲ့မက္ဆီကိုနိုင်ငံတို့ကနိုင်ငံရေးခေါလုံခွင့်လုပ်ငန်းရှင်တွေဟာဆိုးရွားလှပြီးမတရားဘူးလို့မနေ့တနင်္လာနေ့မှာပြောဆိုထားပါတယ်ရှင်။မက္ဆီကိုနိုင်ငံတို့ကနိုင်ငံရေးခေါလုံခွင့်လုပ်ငန်းရှင်တွေဟာဆိုးရွားလှပြီးမတရားဘူးလို့မနေ့တနင်္လာနေ့မှာပြောဆိုထားပါတယ်ရှင်။မက ဆိုထားပါတယ်နေတိုးဖွဲ့ဝင်နိုင်ငံတွေအနေနဲ့အဖွဲ့အတွက်ရန်ပုံငွေကိုမြန်မြန်တက်တာထက်ခါတလဲလဲဝေဖန်ထားတာလည်းဖြစ်ပါတယ်ယူကရိန်းနိုင်ငံခရိုင်းမီးယားဒေသကိုနှစ်ထောင်ဆယ်လေးခုနှစ်မှာရုရှားတို့ကျူးကျော်သိမ်းပိုက်ခဲ့ပြီးနောက်အက်စတိုးနီးယားလတ်ဗီးယားနဲ့လစ်သွေးနီးယားနိုင်ငံတို့မှာလည်းရုရှားရဲ့ဒေသအတွင်းစီးရေးတိုးချဲ့မှုနဲ့ခရိုင်းမီးယားလိုအခြေအနေမျိုးသူတို့လည
ဒီ American Tan ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ70 kHz 1683ညဆိုင်းတိုမီတာ19 kHz 15569နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနှာစင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေလို့ယူဆရသူ56ဦးလိုက်ပါလာတဲ့ဆက်လီကိုမလေးရှားအနာပိုင်တို့ကဒီကနေ့အင်္ဂါနေ့မှာကြားပြတ်တားဆီးလိုက်ပြီးလိုက်ပါလာသူတွေကိုကမ်းခြေကိုခေါ်ဆောင်သွားပါတယ်မလေးရှားရေပိုင်နယ်ထဲကိုဆက်လီဝင်ရောက်လာပြီးတဲ့နောက်အခုလိုကြားပြတ်တားဆီးလိုက်တာဖြစ်ပြီးဆက်လီကိုတော့မြောက်ပိုင်းကလန်ကာဝီကျွန်းကိုဆွဲယူထားခဲ့ကြောင်းရေတပ်အကြီးအကဲကပြောဆိုထားပါတယ်ဒီလူတွေလိုက်ပါလာတဲ့ဆက်လီကပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကထိုင်းနိုင်ငံတောင်ပိုင်းမှာခိတဝင်ရောက်ခဲ့ပြီးဆက်လီကိုကြန့်ခိုင်ရေးစစ်စားနပ်ရိက္ခာနဲ့လောင်စာဖြည့်တင်ပြီးမလေးရှားကိုဥတီထွက်ခွာလာခဲ့တာပါလေပေါ်မှာလိုက်ပါလာသူတွေရဲ့ဆန္ဒအတိုင်းအခုလိုမလေးရှားကိုထွက်ခွာလာဖြစ်တယ်လို့လည်းထိုင်းအာဏာပိုင်တို့ကပြောဆိုထားပါတယ်မလေးရှားနိုင်ငံကိုဆက်ရောက်လာတဲ့လေစီးသူတွေဘေးကင်းလုံခြုံမှုရှိပေမဲ့လည်းဒီလူတွေပင်ပန်းပြီးစားလောင်နေကြတဲ့အတွက်အစားအစာနဲ့ရေပေးထားတယ်လို့မလေးရှားရေတပ်အကြီးအကဲကပြောပါတယ်ဆက်လီနဲ့လေပေါ်မှာလိုက်ပါလာသူအလုံးကိုတော့လူဝိမှုကြီးကြပ်ရေးအာဏာပိုင်တို့ထံလွှဲပြောင်းပေးသွားမယ်လို့လည်းပြောဆိုထားပါတယ်လေပေါ်မှာလိုက်ပါလာသူတွေထဲမှာတော့အမျိုးသမီး19ဦးအမျိုးသား18ဦးယောက်ျားလေး12ဦးနဲ့မိန်းကလေးငယ် 10 ဦးပါဝင်တယ်လို့လည်းမလေးရှားအာဏာပိုင်တို့ကပြောဆိုထားပါတယ်ရှင်
ထိုင်းနိုင်ငံမှာဒေါ်လာ29တန်တန်မိုးရှိတဲ့မူရီစေဝါတွေဒီကနေ့မှဖမ်းမိပြီးတော့နိုင်ငံတော်ကများပြားလာတဲ့မူရီစေဝါဖြစ်စဉ်တွေအတွင်းဒီအပိုင်းထဲမှာလည်းလူ11ယောက်ဖမ်းမိတဲ့အကြောင်းထိုင်းအာဏာပိုင်တွေကပြောပါရတယ်။ amphetamine, sejua, sejari, cocaine, sejau, ketamine, muyasine, ice muyasi, sale muyasiwarigo, tita nia, setakuma, pamikivari. Australian and Yendego Winare, Muisiwariga, Shitang Asha Nangadu, Didiga Laza, Chibido, Tidemale, Tanangan, Pawane, Bubang Sarenid, Australia, Tanyonga, Stephen Fraga, Shimjabari, Taye Nine, Autobala Grega, Muisiwa Pisin, the town Jogo, Pishinia Biro, Begin the Donga Swing, Jimbu Liang as a Lope Shigiraba.
Tangle Chide, Africa, Layo, Shipyang Nitanturigo, Nothing and Dizzy, Shipyang Bimet. Toka de Miasaya Kula Damaga Agency UNHCR Network to Nijago Israel Wendijo Benjamin Netanyahuga Digani Mabe Pieting Nai Bade Dilo Shibyang Bimelo the Bodu Jam Chinaje Topi Nai Bai Dream Mabe Di the Bodu Nijago Pianle Tungta BJ T Sanga Tame Jam Netanyahuga Duye Facebook Sanya Namashi Dagera Pieparish
Catalonia Dita, Quetre, Lochamago, Season Gede, Catalan Quetre, Council, Carlos Bujemongo, Spain Nangango, Pian, Swepian, Pi, Tami, Suyashinica, Tansu, Tabari, Bujemoha, Sobainonga, Spain Nangani, Twabi, Biro, Belgian Nangama, Colonia Gani, Marshall Nasanga, Nidonga, Pami, Dabiro, Akutami, Nangama, Tinte, Kayana, Pibari, Spain Yabain Dita, Lula, Lula, Duriga, Yazu, Darim, Hopu, Surejang, Tami, the media website, the Kune, Dreso, Mimian, and Dre, Bujemonga, Pioso, Tabari, May Baby, Kuna, get. ကိုဆုံးဖြတ်လို့ရာရာဇဝတ်ပြစ်မှုတွေလားဆိုပြီးတော့သူကထောင်လေးကနေပြောဆိုတဲ့တွေးဆုံမေးမြန်းကန်တွေပြောဆိုခဲ့ပါတယ်ပူဂျေမွန်ကိုပုံကံမှုပုံမာတွေနဲ့ဆွဲချက်တင်ထားတဲ့စပိန်ဗဟိုတရားရုံးဝင်ဆုံးဖြတ်ချက်ပေါ်ပူဂျေမွန်ရဲ့ရှိနေကတော့ အင်္ဂါနေ့ညနေခင်းထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမသိင်္ဂီထိုင်းနဲ့မအီတန်စင်တို့ပြောပြပေးသွားတာပါအခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နှာစင်ရပါမယ်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကပြန်ပို့ဖို့ပေးပို့ထားတဲ့လူရှစ်ထောင်ကျော်စီးရင်ကိုမြန်မာနိုင်ငံကစီးဆေးရမှာအထောက်အထားခိုင်မာသူလူရှစ်ရာကျော်ကိုအတီးပြုပြီးပြန်လည်လက်ခံဖို့အသင့်ရှိတယ်လို့အက
Kana, Bidonzu, Winji, Dudia Botoji, Josui, Bengadis Tanga, Dagamugo, Yoshi Zema, Yamaji, Piambubo, Dugga, the Enonzu, the Tong Choa, Concert Donzu, Luye, Apin, Chitang, Donza, Nauba, Siengo, Bengadis Tanga, Bide, Winjiga, Biakera, Pipare, Lolo Zema, De Lucia Tongjo, and Nega, Lucia Joha, Yamanangama, Nitangedui, DBB Pitajo, Durogo, Piane Lekambo, Denshijo, Alodama, Luimujija in it, Bidu in our Winji Tana, Bidonzu. ဝင်ကြီးဥသိန်းဆွေကဒီကနေ့ပြောဆိုပါတယ်။ဘုရားရှင်ဒီမန္တန်ကဘက်ကတော့ပြောပြတဲ့အစီအစဉ်ဒီရှိတော်လေးကနေမှာလူရှိရဆိုတဲ့စစ်စစ်ကြီးအဲ့လူတွေကတော့မန္တန်ကနေရဲဆိုတဲ့အခါကြီးအဲ့မှာလာတော့ဒီလူတွေကိုဘယ်လိုမှဆွေးနွေးခိုင်းပါလို့ရှိတာပါ။ဒါကြောင့်ဒါပဲဖြစ်ပါတယ်။ပြည်တော်စုဝင်ကြီးဥသိန်းဆွေကနေပြည်တော်မှာကျင်းပတဲ့ထိုင်းနိုင်ငံရောက်ရွှေပြောင်းလုံသားများဆိုင်ရာအလို ကျွန်တော်တို့ကလည်းအခုလိုဆက်ပြောပါတယ်အခုချိန်ပြီးတော့ဒီလိုနဲ့ပကစနစ်ဖြစ်တော်လည်းပဲဘကအဲဒီကိုမဲ့ခုဒီပြန်ပို့မှာဆိုတော့ဆက်ပြောရမှာဖြစ်တယ်တော့အဲ့ဒါကိုလည်းပဲဆရာဝန်ဆရာနဲ့ပြန်ပြီးတော့မှာတက်ခါမှာဆိုတော့တချိန်တည်းမှာတော့မုတ်တုံမိုးရသည်ကြောက်လာရင်ဒုက္ခတွေပြောင်းရွှေ့ရင်းနဲ့နေထိုင်ရေးစရာတွေမှာအခက်အခဲရှိနိုင်ကြောင်းစိုးရိမ်တာတွေလည်းရှိနေပါတယ် စခိုင်းပြည်နယ်ဆိုရဖွဲ့ကလုံချုံရင်းနဲ့20ရာဝန်ကြီးဌာနဝန်ကြီးပုံမှုကြီးဖုန်တင်ကတော့ဒုက္ခသည်တွေပြန်လဲလက်ခံရေးအတွက်အခက်အခဲမရှိနိုင်ကြောင်းပြောပါတယ်မရှိပါဘူးလာရင်ရှိပါတယ်လာဖို့အလွယ်လာရင်ရှိပါတယ်ဒါဆိုအလုပ်ပြန်လာရင်ရှိပါတယ်ဒါဆိုအလုပ်ပြန်လာရင်ရှိပါတယ်ဒါဆိုအလုပ်ပြန်လာရင်ရှိပါတယ်ဒါဆိုအလုပ်ပြန်လာရင်ရှိပါတယ်ဒါဆိုအလုပ်ပြန်လာရင်ရှိပါတယ် Myanmar Asoya ga Kulat Tamaga Phwin Pyo Ye Asiyisin UNDP ne Kulat Tamaga Dukha Tin Mya San Ya Maha Min Ji Yon UNHCR ne Pu Paung Saung Ywe Pho Swin Nwe Ni Ba De
Komozo Song San Tin Cha Kae Da Ba Shin Khu Lumuk Kun Ye Samyana Ga Ni Lwe Ma De Hlong Saung Mu Re Go Belo Atong Pyu Ni Cha Da Le So Da Go Le Pyo Pya Pe Ba Me မြန်မာပြည်သူတွေရဲ့နေစဉ်ဘဝမှာဖေ့စ်ဘွတ်လူမှုကွန်ရက်ကအရေးပါတဲ့ဆက်သွယ်ရေးကွန်ရက်တစ်ခုဖြစ်လာနေရုံနဲ့မကရိုဟင်ဂျာမွတ်စလင်ပြဿနာမှာလည်းဖေ့စ်ဘွတ်ကုမ္ပဏီကထိန်းချုပ်နေတယ်လို့ဆိုပါတယ်ဒီကြောင့်နဲ့ပတ်သက်ပြီးဖေ့စ်ဘွတ်ကုမ္ပဏီရဲ့မှုဆောင်ညွှန်ကြားရေးမှူးချုပ်မတ်ဇာကာဘတ်ကိုအမေရိကန်ခြေစိုက်ဗီအိုအက်စ်အွန်လိုင်းသတင်းဝက်ဘ်
ဒီလိုမျိုးအရှုပ်တော်ပုံတွေရှိတယ်ဆိုတဲ့ဆွဲချက်တွေနဲ့အတူ Facebook လူမှုကွန်ရက်ကလည်းအဲ့ဒီအရှုပ်တော်ပုံမှာပါဝင်ပတ်သက်နေတဲ့ဆိုတာကြောင့် Facebook ကုမ္ပဏီအကြီးအကျယ်နာမည်ပြတ်နေပါတယ်မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့ရိုဟင်ဂျာမွတ်စလင်ပြည်ပကတွင်းမှာလည်း Facebook ကအရေးကြီးတဲ့နေရာတစ်ခုမှာပါဝင်နေတယ်လို့ပြောလို့ရပါတယ်ရိုဟင်ဂျာမွတ်စလင်ထောက်ခံသူတွေနဲ့ဗုဒ္ဓဘာသာဝင်တွေအကြား Facebook ကိုတုံးပြီးတော့လွဲမှားတဲ့လှုံ့ဆော်မှုတွေရှိနေတယ်ဆိုတာအမှန်တကယ်ပဲလို့ Facebook ကုမ္ပဏီရဲ့အကြီးအကဲ Mark Zuckerberg ကဆိုပါတယ်
The Myanmar issues have I think gotten a lot of focus inside the company.
ညမကိစ္စကကျွန်တော်တို့ကုမ္ပဏီကမှာတော်တော်လေးအယုံဆက်ပြီးတော့လှုပ်ဆောင်နေရတဲ့ကိစ္စဖြစ်ပါတယ်။တကယ်ဖြစ်ဖြစ်နေတဲ့ကိစ္စတွေဖြစ်တာကြောင့်လေကျွန်တော်တို့ဘက်ကတကယ်ကိုပဲအထူးယူဆက်ပြီးတော့လှုပ်ဆောင်နေရတာပါ။ကျွန်တော်မှတ်မိရတာတစ်ခုဆိုရင်စနေနေ့မနက်ခင်းတစ်ခုမှာ
ဖေ့စ်ဘုတ်မက်ဆန်ဂျာကိုတုံးပြီးတော့လှုပ်ဆော်ဖြန့်ဖြူးနေတယ်ဆိုတာကိုတွေ့ထားတဲ့အကြောင်းဖုန်းဆက်ပြီးတော့အတိပေးလာတာပါအဲ့ဒီကိစ္စမှာဗုဒ္ဓဘာသာဝင်တွေရဲ့အုံကြွားမှုတစ်ခုဖြစ်လာတော့မယ်အဲ့ဒါကြောင့်လက်နက်တွေယူပြီးတော့အဲ့ဒီနေရာကိုရောက်အောင်သွားဖို့ဆိုတာမျိုးမွတ်စလင်တွေကိုတတိပေးထားတာပါလာတူလှုပ်ဆော်မှုမျိုးကိုပဲဗုဒ္ဓဘာသာတွေဘက်ကလှုပ်ထားပြန
ရေးသားမှုတွေလုပ်နေတာတွေကို Facebook ကုမ္ပဏီဘက်ကနေပြီးတော့အာယုံစိုက်ပြီးစောင့်ကြည့်နေတယ်လို့လည်း Mark Zuckerberg ကဆိုပါတယ
် But I mean this is certainly something that we're paying a lot of attention to.It's a real issue.
Facebook ကိုအသုံးပြုပြီးတော့အမုန်းပွားစေတဲ့ရေးသားပြောဆိုမှုတွေလုပ်နေတာတွေအကြမ်းဖက်မှုဖြစ်အောင်လှုပ်ဆော်နေတာတွေကိုတကယ်ပဲရှိနေတာမို့ဒီကိစ္စတွေကိုကျွန်တော်တို့တီးချောင်းအာယုံစိုက်ပြီးတော့စောင့်ကြည့်နေပါလေ။အခြေခံအဖြစ်ကျွန်တော်တို့ရဲ့လူမှုကွန်ရက်ကိုသုံးပြီးတော့လူမှုရေးဆိုင်ရာပြောဆိုဆွေးနွေးမှုတွေလှုပ်ဆောင်နိုင်ရေးအကာအကွယ်ပေးနိုင်မှုကျွန်တော်တို့အာယုံစိုက်ပြီးတော့လှုပ်ဆောင်နေပါလေ။ Facebook လူမှုကွန်ရက်အတွင်းမှာလူမှုအကျိုးပြုကိစ္စတွေနဲ့လူမှုအဖွဲ့အစည်းကိုထိခိုက်စေမဲ့ကိစ္စတွေအကြားမမြတ်မတဖြစ်နေတာတွေကမြန်မာနိုင်ငံမှာတမကအမေရိကန်ပြည်အောင်စုမှလည်းရှိနေတာမို့ဒါတွေကိုအာယုံစိုက်ပြီးတော့ဖြေရှင်းနေပါတယ်
။ Facebook Internet လူမှုကွန်ရက်ကကမ္ဘာအသုံးကွန်ရက်တစ်ခုလို့ဖြစ်လာနေတာမို့နိုင်ငံတကာဆန်တဲ့လုပ်ငန်းတစ်ခုလို့လှုပ်ရှားဆောင်ရွက်နိုင်အောင်လှုပ်ဆောင်ဖို့လိုအပ်နေတယ်လို့လည်းFacebook ကုမ္ပဏီရဲ့အကြီးအကဲ Mark Zuckerberg ကပြောပါတယ
် So one of the things that I think we need to get better at as we grow is becoming a more global company.
ကျွန်တော်တို့ကုမ္ပဏီကကမ္ဘာနဲ့အဝမ်းမှာအသုံးပြုလာနေလို့နိုင်ငံတကာအလိုက်ကြီးမားလာနေတဲ့သဘောပါလုပ်ငန်းကြီးမားလာတာနဲ့အတူကျွန်တော်တို့ရဲ့ဆောင်ရွက်မှုတွေကလည်းပိုးပြီးတော့ကောင်းမွန်မှုလိုအပ်ပါတယ်ကျွန်တော်တို့ရဲ့ Facebook ရုံးတွေကကမ္ဘာတစ်ဖွားကနေရာအနှံ့ပြားမှာရှိနေတာပါနိုင်ငံတကာကုမ္ပဏီတစ်ခုလိုဖြစ်လာနေပါပြီကယ်လီဖိုးနီးယားပြည်နယ်မှာအခြေစိုက်တယ်ဆိုပေမဲ့ကျွန်တော်တို့ရဲ့ Facebook ကိုတုံးဆွဲသူတွေကအမေရိကန်မှာပဲရှိနေတာမဟုတ်ပါဘူးကမ္ဘာတစ်ဖွားမှာတိုးပွားလာနေတဲ့အချက်ကမတူကွဲပြားတဲ့ကမ္ဘာတစ်ဖွားကလူမှုအတိုင်းအဝိုင်းတွေအကြောင်းအသေးချာသိပြီးတော့သူတို့နဲ့ပတ်သက်တဲ့ကိစ္စတွေကိုအာရုံစိုက်ပြီးတော့လှုပ်ဆောင်ဖို့ကျွန်တော်တို့ကိုတောက်လျှောက်စိန်ခေါ်နေတဲ့အချက်လည်းဖြစ်ပါတယ်
။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာရခိုင်ဒေသပြည်ပကရေးအချက်လက်ရှာဖွေမှုအဖွဲ့ရဲ့ခေါင်းဆောင်မာဇူကီတရူဆာမင်ကတော့ရိုဟင်ဂျာမွတ်စလင်ပြည်ပကအတွင်းပြင်းထန်တဲ့သဘောထားကွဲလွဲမှုတွေ၊နာကျင်မှုတွေမြင့်တက်လာရတဲ့အကြောင်းရင်းတွေထဲမှာ Facebook ရဲ့အခန်းကဏ္ဍကလည်းတော်တော်ကြီးမားတယ်လို့ဆိုပါတယ်။ Facebook အတွင်းမွတ်စလင်မုန်တရေးပြောဆိုရေးသားမှုတွေကိုလုပ်နေသူတူဖြစ်တဲ့အရှင်ဝီရီတူရဲ့ Facebook အကောင့်ကိုတော့ Facebook ကုမ္ပဏီကတုံးဆွဲလို့မရအောင်တရားဝင်တားမြစ်ထားပါတယ် CBS သတင်းဌာနရဲ့ပြောဆိုချက်အရ2014ခုနှစ်တုန်းကမြန်မာနိုင်ငံမှာ Facebook တုံးဆွဲသူ2တန်းရှိကြရာကအခုလောလောဆယ်မှာတော့တန်းပေါင်း30ကျော်တုံးဆွဲနေကြတယ်လို့ဆိုပါတယ် Facebook ကုမ္ပဏီရဲ့အကြီးအကဲ Mark Zuckerberg ကတော့မြန်မာနိုင်ငံက Facebook ကိုရဲ့အတွင်းအမုန်းပွားစေတဲ့ရေးသားပြောဆိုမှုတွေမရှိရလေအောင်ကြွန့်ကျင်သူတွေနဲ့ဆောင်ရွက်နေတယ်လို့ Vox Online သတင်း website နဲ့မေးမြန်းခန်းမှာပြောဆိုထားပါတယ်
မြန်မာပြည်ထဲမှာ Facebook လူမှုကွန်ရက်ကိုအသုံးပြုပြီးလွှဲမှားတဲ့လှုံ့ဆော်မှုတွေကို Facebook ကုမ္ပဏီကထိန်းချုပ်နေတဲ့အကြောင်းကိုကြောင်းလွင်ပြောပြသွားတာပါရှင်။အခုလေ့ကျင့်ရေးလေ့ရင်တစ်စီးပြကြခဲ့တဲ့ဘက်ကိုလည်းအလှည့်ပေးပါဦးမယ်။ Tangu leaders gang up Jantan Lijin e the F7 Musa Lian Sachoyun Jagabi, Lian Mutu Uti Sondare Jan, Tamro Kagwe Uzi Jo Yunga, Drin Topian Tavare, Tangu leaders a Kaya and now Petomanko, Aquama, Jagarapi, Litina Consingarime, Yagaret Tigai Diary Jan Seom Yakin, Pumu Akawin Tisongerello, Sutter Sonatare, Kukansa hang up Jopia Mavashin.
Lichin Jandan needed a seven Musa Lian Dazin, Tigrimana Senai, Chiloka, Tongu Lides, Kanye, and now Pet Dome Aquama, she did Jungon Chi or Nama, Becha Kerawa, Lian Techa B, Machagi Mare, a camp she did near my Lonjo Hita when you need Yare, Jungon Chi or Ocho Yemu, Umia Tanga, 2 million to Yare Chinirigo, Kulu, Biobiaware. Chessin,
I'll do Lian, Lichin Jandan in New York. General Jungon Chi or Ocho, Vigon Chi Waga. ก็จะเอ้ยว่าผัดดันตัวไปก็พอเนาะจงงเนี่ยสีกงจีอ่ะเราไปกันดูกันดูช่องยาอุ้งยงเนี่ยเลยได้มาเป็ดจ้าว่าเราก็คือนี่ก็ลงนี่ชอบตัวไปก็กูเนี่ยอาจารย์น้องจ้าเราบอกผมปากไว้ไล่เดียจำอยู่รูปเลยนั่นเราไปไปสักคนเลยไอ้ลิจิลิยิ่งเป็ดจ้าเนี่ยกูอันนี้น้ำมาสีได้ยาวดารีลายาวจิ้วจ้าเลยลูเลอุ้งยาตั้งก็เปล่าเลยไอ้น้องมาเรา
ตัวอยู่ว่าก็ปลายจากการเนี่ยเสียงกูปุ่นเลยจังเลยอุ้มยาตั้งก็เปล่าไปเจ้าบ่าวเลยจนเราดีอ่ะที่ว่าปลายจากการเนี่ยบ่เนาะตัววันวันสัตว์ทุกมาบีเดียขาจ้าบ่าวที่สามารถเสียงกูบอกปุ่นเลยจ้ะแต่เมื่อเราเกิดอุจจารยงการเลี้ยงฮะสัตว์ช่วยมุจจับเจ้าเกิดจิ้มพิจารณ์แต่เมื่อเราเกิดอุจจารยงการเด่นทุกอย่างทับีสงสารเสียงมือเปล่าหนีเดือดรู้สัวเลยเลี้ยงมือปมมืออากาศเวหาเลย ยี่ห้อลีทีเนี่ยคงทั่วแค่ไปไหมที่ใครแต่งงานเรื่องจำเป็นเราเสี่ยงกูปูสองเจ้ามาเว้อแต่ส่งช่องแก่ยาเดลูกก็ยี่อุจจารยงเงี้ยจริงอาจจะมาพบยาทาวาเลยเสียเอ็กมาสูบยี่ปีนองสุกัดทุกเดือนมิกตันดีเว้อมีอุตสาห์เนี่ยดูเร่มาดูเดียวเท่าสิโลยาเร่ดีอัศเซบะลีเองกูเต้าหนึ่งเงี้ยก็เสร็จทั่วโลกนี่ละวะลีเอ็มเจ้าบีมีเหล่านี่เด็กปูเนี่ยแต่งงานเรื่องยาทาเร่ลีเอ็มมุ่ยยี่บงดูยาเล่อาเข็มพี่บีมาจากเกี่ยมาเว ် AR တိုင်းနိုင်ရခိုင်ပြည်နယ်နေဆက်နားမှာပြတ်ကျခဲ့ပူပါတယ်။ဒါအပြင်2019ခုနှစ်ဇွန်လအတွင်းမှာမြိတ်မြို့ကနေရန်ကုန်ကိုပြန်တန်းလာတဲ့18အမျိုးအစားတက်မတော်ပို့ဆောင်ရေးလေယာဉ်ဟာပင်လယ်အတွင်းပြတ်ကျခဲ့ပြီးအဲ့ဒီပြတ်ကျမှုကြောင့်112ဦးသေဆုံးခဲ့ပါတယ်။2019ခုနှစ်အတွင်းကလည်းတက်မတော်လေရဲ့ Beach 1900D အမျိုးအစားအလက်စားတည်ပို့ဆောင်ရေးလေယာဉ်တစ်စီးဟာနေပြည်တော်လေစိတ်ကနေအတက်မှာဆက်ချိုးရင်းပြီးပြတ်ကျမိလောင်သွားခဲ့တာကြောင့်လီယင်ဘောပါလာသူစစ်သည်၅ဦးတည်ဆုံးခဲ့ရပါတယ
်။ကိုကောင်းဆန်ဟင်းပြောပြခဲ့တာပါရှင်။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါမယ်။ Think Tank ပညာရှင်များအဖွဲ့ဆိုတာနိုင်ငံရေးလူမှုရေးစီးပွားရေးတွေနဲ့ပတ်သက်လို့အမူဝါဒအကြံဉာဏ်တွေပေးပြီးရှောက်ထွေးတဲ့အကြောင်းအရာတွေကိုအတွင်းကြကြနားလည်စေဖို့သုတေသနလုပ်ငန်းတွေကိုပညာရှင်တွေစုပေါင်းဆောင်ရွက်နေတဲ့အဖွဲ့ဖြစ်ပါတယ်။အရင်တုန်းကအမေရိကန်မူဝါဒတွေအကောင့်ထည့်ပေါ်တဲ့အခါသူတို့ရဲ့လွှမ်းမိုးမှုတွေမတန်တဆရှိလာတဲ့အတွက်လည်းအဝေးဘန်ခံခဲ့ရပါတယ်။လက်တလောလိလာချက်တွေအရသမ္မတထရန့်ရဲ့အစိုးရအဖွဲ့ဟာအရင်အစိုးရအဖွဲ့တွေနဲ့ရှင်ရင်ပညာရှင်အဖွဲ့တွေကိုမှီခိုမှုနည်းလာပါတယ်။နာဒီမ်ရာကော့ဘ်သတင်းပေးပို့ထားတာကိုကိုငင်းချန်ကပြောပြမှာပါရှင
်။အမေရိကန်ပြည်ထောင်စုမှရှိတဲ့ Think Tankပညာရှင်များအဖွဲ့1800ကျော်ထဲမှာ400လောက်ကဝါရှင်တန်မြို့တော်မှာအခြေစိုက်ပါတယ်။အရင်အစိုးရအဖွဲ့တုန်းကတော့အဲ့ဒီလိုအဖွဲ့တွေကပေးတဲ့အကြံဉာဏ်တွေ၊သုတေသနတွေကိုသုံးပြီးမူဝါဒလမ်းစဉ်တွေချမှတ်ခဲ့ပါတယ်။ဒါပေမဲ့လက်ရှိအစိုးရလက်ထက်မှာအဲ့ဒီလိုမဟုတ်ဘူးလို့ပြည်သူ့ရေးရာမူဝါဒတင်ကြားတဲ့ပေါမောက်ခမတ်ရုံးကပြောပါတယ်
။ It was pretty clear that the Obama administration prided itself on being
ဥပမာအစိုးရအဖွဲ့ကဉာဏ်ပညာကြီးသူတွေနဲ့ဖွဲ့စည်းထားတဲ့အစိုးရအဖွဲ့အဖြစ်တော်တော်ကိုယူခဲ့ပါတယ်။အဲဒီတော့ကွင်းစင်းလေးလာတဲ့သုတေသနတွေကိုအတော်အာရုံထားခဲ့တာပါ။ဒါကြောင့်ပညာရှင်အဖွဲ့ရဲ့တရားမှုတွေလည်းကြီးခဲ့တယ်လို့ညင်းနိုင်ပါလေ။သမ္မတထရန့်အစိုးရလက်ထက်နဲ့နိုင်ရှင်တော့သူကကျွမ်းကျင်သူတွေကိုမယုံပါဘူး။ဩဇာရှိတဲ့အဖွဲ့အစည်းတွေရဲ့လုပ်ငန်းတွေကိုလည်းတန်တရားရှိပါလေ
။ပြည်သူရေးရာမူဝါဒတွေကိုဩဇာလွှမ်းမိုးယုံတာမကအဲ့ဒီအဖွဲ့တွေဟာသတင်းမီဒီယာထဲမှာနာမည်ကြီးကျင်သူတွေအုပ်ချုပ်ရေးအာဏာရကျင်သူတွေအတွက်လေ့ကျင့်တဲ့နေရာလည်းဖြစ်ပါတယ်။ Eric Rosenberg ကခုလိုပြောပါတယ
်။ I think think tanks have always had a really important role in policy.
ဘူဝါရချားမယ်ရင်တဲ့နိုင်ငံရေးတွေမှာပညာရှင်များအဖွဲ့ think tank တွေကအရေးကြီးတဲ့အခန်းကဏ္ဍမှာပါဝင်ခဲ့ပါတယ်။အရင်ကတော့ပညာရှင်များအဖွဲ့ကဩဇာလွှမ်းမိုးမှုမရှိတော့ဘူးထင်ပါတယ်။လွှမ်းမိုးမှုကအဓိကနှစ်မျိုးရှိပါတယ်။အကြံဉာဏ်အသစ်တွေကိုထုတ်ပေးပြီး ဒီကြံဉာဏ်ကိုသုံးဖို့နဲ့ကျွန်တော်တို့အဖွဲ့ဆိုရင်တော့လူတွေကိုလေ့ကျင့်ပေးပြီးလက်တွေ့သုံးဖို့ပါအစိုးရအဖွဲ့မှာပါမှလွတ်တော်ထဲမှာပါမှတခုခုလုံနေတော့မှသာပို့ပြီးဩဇာလွှမ်းမိုးနိုင်မယ်လို့ထင်ပါတယ
်တင့်တန့်တွေမှာပညာရှင်တွေအလွယ်တကူဝင်ထွက်နိုင်ပါတယ်ဘုရှ်အစိုးရလက်ထက်မှာဒုသမ္မတဒစ်ချေနီကာကွယ်ရေးဝန်ကြီးဒေါ်နယ်ရန်စဗဲလ်နိုင်ငံသားရေးဝန်ကြီးကွန်ဒိုလီဇာရိုက်စ်တို့ဟာဝါရှင်တန်ပညာရှင်များအဖွဲ့ကလာတာပါသမ္မတထရမ့်အစိုးရလက်ထက်မှာအမျိုးသားလုံခြုံရေးကောင်စီအဖွဲ့ဝင်လီဆာကာတစ်ဟာကွန်ဆာဗေးတစ်ဝါဒရင်းနဲ့ Heritage Foundation အဖွဲ့ကလာတဲ့ပညာရှင်ပါဒါပေမဲ့မူဝါဒရေးရာတွေအကြံဉာဏ်တွေကိုနိုင်ငံရေးအစွဲနဲ့ဖန်တီးတာမျိုးတွေလည်းရှိပါတယ်ဒါကြောင့်အကြံဉာဏ်တွေဖန်တီးဖို့အတွက်ဘယ်သူကပတ်စံပေးတယ်လဲဆိုတာသိဖို့လည်းအရေးကြီးပါတယ်
I think the important thing though for the public to know is that when think tanks issue a report
ဒီလိုများသိထားဖို့ရည်ကြီးတာကပညာရှင်များအဖွဲ့ think tanks တွေကအစိုးရခံစားတွေထုတ်ပြန်တဲ့အခါမှာအဲ့ဒီအစိုးရခံစားမှုဖတ်တဲ့သူတွေကိုနားလည်သိချင်တာကထောက်ပံ့တဲ့သူတွေရဲ့ဩဇာလွှမ်းမိုးမှုရှိမရှိဆိုတာပါကောင်းတဲ့ပညာရှင်များအဖွဲ့မှာတော့သူတို့လုပ်တဲ့သုတေသနတွေဟာပွင့်လင်းပြန်သာမှုရှိပြီးဖတ်တဲ့သူတွေကသူတို့ရဲ့သုတေသနတွေဟာလွတ်လပ်မှုရှိရလားဆိုတာကိုယ်တိုင်ဆုံးဖြတ်နိုင်ပါလေ
အမေရိကန်မူဝါဒတွေကိုပညာရှင်အဖွဲ့တွေကဘလောက်လွှမ်းမိုးနိုင်တယ်လဲပြောင်းလဲနိုင်တယ်လဲဆိုတာကတော့အငင်းပွားစရာပါဒါပေမဲ့အစိုးရရဲ့မူဝါဒတွေဦးစားပေးအပြောင်းလဲတွေဟာအမေရိကန်မျိုးတော်မှာရှိတဲ့ပညာရှင်အဖွဲ့တွေစီကလာတယ်ဆိုတာကတော့ခြေရာခံနိုင်ပါတယ်ခင်ဗျာ
ကိုငင်းချမ်းပြောပြခဲ့တာပါရှင်နောက်နှစ်နာရီကြာမှထုတ်လွှင့်မယ့် VOA ရဲ့ညပိုင်းအစီအစဉ်တွေမှာတော့အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေလံဆွေးနွေးကအစီအစဉ်တွေကိုနားဆင်ကြရဖို့ရှိပါတယ်။လိုင်းဒိုမီတာ19 kHz 15453ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 933နဲ့လိုင်းလမီတာ190 kHz 1595တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။အခုအင်ကာနေညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုမတ်တိန်ကြီးထိုက်ကပြောပြပေးပါဦးမယ်ရှင
်။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံဆွေးနွေးပွဲကျင်းပနိုင်တဲ့နေရာအဖြစ်အင်ဂျူရိုကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ဘက်ကအဆိုပြုထားတယ်လို့အင်ဂျူရိုပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကပြောဆိုပါတယ်။ခေါင်းဆောင်တို့ကမတ်လ20ရက်နေ့ကတယ်လီဖုန်းဆက်သွယ်မှုမှာအခုလိုအဆိုပြုခဲ့တာဖြစ်ပါတယ်။တရုတ်ကိုတင်သွင်းတဲ့အမေရိကန်ကုန်ပစ္စည်းတချို့အပေါ်တရုတ်အစိုးရကသွင်းကုန်ကို25ရာခိုင်နှုန်းကျော်တိုးမြှင့်လိုက်ပါတယ်။ဒေါ်လာတန်3000ပိုပမာဏရှိတဲ့အမေရိကန်ကုန်ပစ္စည်းတွေအပေါ်သွင်းကုန်ကိုတိုးမြှင့်လိုက်တဲ့အချိန်မှာတော့ဝက်တာတစ်သီးနဲ့တခြားကုန်ပစ္စည်းတွေပါဝင်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့နောက်ပိုင်းမှာတရုတ်ဗန်နယ်ယဝန်ကြီးဌာနကသွင်းကုန်ကိုကြီးညာခဲ့တာဖြစ်ပြီးနောက်တနေ့ဧပြီလ2ရက်နေ့တနင်္လာနေ့မှာချက်ချင်းတက်ရောက်ခဲ့ပါတယ်။မနေ့တနင်္လာနေ့တုန်းကအမေရိကန်စတော့ရှယ်ယာဈေးကွက်တစ်ချိန်လိုထိုးချခဲ့ပြီးနောက်တနေ့ဒီနေ့မှာတော့အာရှနဲ့ဥရောပဈေးကွက်တွေမှာလည်းကျဆင်းလာပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကအမေဇွန်အွန်လိုင်းဈေးကွက်ကိုနောက်ထပ်တိုက်ခိုက်ပြောဆိုမှုတွေလုပ်ခဲ့တာနဲ့ကုန်သွယ်ရေးစစ်ပွဲဖြစ်လာမှာစိုးရိမ်ရတဲ့အနေအထားမှာအမေရိကန်ရဲ့တရုတ်ကုန်ပစ္စည်းတွေအပေါ်အခွန်တိုးမြှင့်တာနဲ့ပတ်သက်ပြီးတရုတ်ကအမေရိကန်သွင်းကုန်တွေအပေါ်အခွန်တိုးကောက်ပြီးပြန်တုံ့ပြန်ခဲ့တဲ့နောက်အခုလိုစတော့ဈေးကွက်တွေကျဆင်းလာတာဖြစ်ပါတယ်။ဘောအမေရိကတိုက်နိုင်ငံတွေကနေရွှေ့ပြောင်းဝင်ရောက်လာသူတွေတဲကအရေးချင်းပြည့်မီသူတွေကိုဒုက္ခတဲ့အဖြစ်သတ်မှတ်ပေးဖို့ကန့်လန့်ထားတယ်လို့မက်ဆီကိုအစိုးရကပြောဆိုထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဥရောပမြောက်ပိုင်းဒေသဘောလ်တစ်ဒေသနိုင်ငံခေါင်းဆောင်တွေဒီကနေ့အင်ကာနေ့သမ္မတအင်ပြူရောမှာတွေ့ဆုံဆွေးနွေးကြဖို့ရှိပါလေရှင်။
2018ခုနှစ်ဧပြီလ3ရက်အင်္ဂါနေ့ညနေခင်းဗီဒီယိုရဲ့ထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုမှတ်သင်ကြီးထိုက်ပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ရှောင်းကွမ်ချန်ဖြစ်ပါရဲ့ရှင်။အခုကျွန်မတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ည9နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါ။ VOA သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. From Washington, this is